တကြားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးရဲထွတ်ဟာမြန်မာဂျာနယ်လစ်ကွန်ရဲ့အလို့အမှုဆောင်တွေနဲ့ဒီကနေ့တီးတန့်တွေ့ဆုံခဲ့သလိုသတင်းမီဒီယာသမားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။လက်ရှိအချိန်မှာသတင်းမီဒီယာသမားတွေဥပဒေကြောင်းအရတရားစွဲဆိုခံရတာတွေကိုညှိနှိုင်းအပြေရှာသွားဖို့အပြင်အစိုးရဝန်ကြီးဌာနမှသတင်းရယူမှုခက်ခဲနေတာတွေကိုတရားရေးဝန်ကြီးဌာနကနေကိုညီဆောင်ရွက်ပေးသွားဖို့ဝန်ကြီးဦးရဲထွန်းနဲ့မြန်မာဂျာနယ်လစ်ကွန်ရဲ့အလို့အမှုဆောင်တွေတီးတန့်တွေ့ဆုံပြီးမှသဘောတူညီမှုရရှိခဲ့ပါတယ်။ဝန်ကြီးဦးရဲထွန်းနဲ့မြန်မာဂျာနယ်လစ်ကွန်ရဲ့အဖွဲ့ကအလို့အမှုဆောင်တွေဟာပြီးခဲ့တဲ့ရက်ပိုင်းကဘိုင်းမွန်းတဲ့နေဂျာနယ်ကအမှုဆောင်အရာရှိချုပ်နဲ့သတင်းတောင်၄ဦးကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ခါကွေးနဲ့ထောင်နဲ့နှစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးဒီကနေ့အဓိကဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။မွန်းတဲ့နေဂျာနယ်အမှုကိုတရားစီရင်ခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတဦးသိန်းစိန်ကိုဥရောပခီးစဉ်အတွင်းတင်ပြထားပြီးသားဖြစ်တယ်လို့ဥရထွတ်ကသတင်းမီဒီယာသမားတွေကိုပြောခဲ့ပါတယ်။
ဟိုတရားစီရင်ရေးကိုတော့ကျွန်တော်ကဝင်ရောက်စဖက်လို့မရဘူး။တရားရုံးကိစ္စတွေပြီးတဲ့အခါမှာတော့ဒါသမရမှာဒီကိစ္စတွေကိုတော့စဉ်းစားပြီးနိုင်တဲ့အခွင့်အာဏာရှိတာပေါ့နော်။ဒါကိုကျွန်တော်ကသတင်းစကားကိုတော့ကျွန်တော်သမရကြီးကိုသင်ပြအောင်။သမရကြီးကလည်းဒီဘိုင်မွန်တန်နေမှုကိုကျွန်တော်ပြပါခီးစင်မာနေကကျွန်တော်တရားစီရင်ကိစ္စကိုသတင်းပို့တော့သူလည်းမေးပါလေ။ဒီမှုကဘယ်လိုဖြစ်လဲ၊ရှင်းဝတ်တရားဘယ်လိုရှိတယ်လဲ၊ဓာတ်ငွေတွေကိုကျွန်တော်ဆွေးနွေးပြတာလည်းရှိပါတယ
်။မြန်မာဂျာနယ်လစ်ကွန်ရဲ့အဖွဲ့နဲ့တွေ့ဆုံအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးဦးရထွတ်ကသတင်းမီဒီယာသမားတွေရဲ့မေးခွန်းတွေကိုလည်းဖြေကြားပေးခဲ့ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကအီတလီနိုင်ငံမီလန်မြို့မှာကျင်းပခဲ့တဲ့စေစိန်မြောက်ဥရောပအာရှထိပ်သီးဆွေးနွေးပွဲမှာဥရောပသမ္မတ EU အဖွဲ့ကြီးကကုလသမ္မတမှာနှစ်စဉ်တင်သွင်းနေတဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအစီရင်ခံစာကိုဒီနှစ်မှာမတင်သွင်းဖို့အတွက်တောင်းဆိုခဲ့တာနဲ့ပတ်သက်ပြီး RFA သတင်းဌာနကပြန်ကြားရေးပြည်ထောင်စုဝန်ကြီးဦးရထွက်ကိုမေးမြန်းခဲ့ပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ပတ်သက်ပြီးတိုးတက်လာတာတွေရှိတဲ့အပြင်ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတာတွေရှိနေတဲ့အတွက်အစီရင်ခံစာကိုရက်ဆိုင်ပေးဖို့နိုင်ငံတော်သမ္မတဦးသိန်းစိန်ကတောင်းဆိုခဲ့တာဖြစ်တယ်လို့ဦးရထွက်ကပြောပါတယ်
အခုပြန်မလို့အသစ်ဖွဲ့စည်းလိုက်တဲ့လူခွေရေးကောင်စီမှာသူကနိုင်ငံအားလုံးကိုမဖြစ်မနေလင်းနေတဲ့ချိန်သုံးသက်တဲ့ UPR process ဆိုရှိတယ်။နောက်တစ်ခါကျတော့မြန်မာနိုင်ငံမှာလိုအပ်ချက်အရဆိုတော့ထပ်ပြီးတော့အထူးကိုယ်စားလှယ်ထားတယ်။နောက်တစ်ခါကျွန်တော်တို့နဲ့ပူပေါင်းမှခီးစင်မှာကျွန်တော်ကသဘောတူထားခဲ့တယ်။အခုသမကလူခွေရေးကော်မရှင်မင်းကြီးယုံနဲ့ကျွန်တော်တို့ပူပေါင်းဆောင်ဖို့လုပ်နေတယ်။အခုလက်ရှိချိန်ဒီမှာဆိုရင်ဒီယုံဖွဲ့နဲ့နိုင်ငံမှာကကမ္ဘာမှာ17နိုင်ငံလောက်ပဲရှိတယ်။ဆိုတော့အဲ့17နိုင်ငံမှာလုပ်တဲ့သဘောတူချက်တွေကိုကျွန်တော်ကယူရဲ။ကျွန်တော်လုပ်ချင်တဲ့အဆိုပြချက်ကိုကုလသမဂ္ဂကတင်ပေးထားတယ်။ကျွန်တော်တို့မဖြစ်မနေနိုင်ငံအားလုံးနဲ့သုံးသက်တဲ့ဂျန်တရားတခုလည်းရှိနေပြီ။နောက်တစ်ခါအထူးကိုယ်စားလှယ်လည်းရှိနေတယ်။ဒီထဲမှာကျွန်တော်တို့ကကော်မရှင်နာမင်းကြီးုံနဲ့လည်းဆက်ပြီးတော့လုပ်လို့နောက်ထပ်အနာဂတ်မှာရုံးဖွင့်တဲ့ထိပ်လုပ်မယ်ဆိုတဲ့ချိန်မှာဒီသုံးခုလုံးဆက်ထားနေရင်ကျွန်တော်တို့ကမတိုးတက်လို့သုံးခုလုံးထားရဆိုတဲ့အဓိပ္ပာယ်ရောက်နေမြန်မာနိုင်ငံသိခါကြတယ်ရုံးဖွင့်မှုအတွက်ဆက်ပြီးတော့ဆွေးနွေးနေပြီဆိုတော့ခင်ဗျားတို့ဟိုဘက်ကအထူးကိုယ်စားလှယ်ကိုဖြုတ်လိုက်ပါဗျာဟိုဘက်ကတော့ပုံမှန်သုံးသက်တာ၄နှစ်ချိန်ရှိတယ်ဆိုတော့ဒီနှစ်ခုနဲ့မလုံလောက်ဘူးလား
သတင်းမီဒီယာသမားတွေရဲ့အခွင့်အရေးတွေသတင်းနောက်တွေကိုဖန်ဆီးထောင်ချနေရတွေနဲ့ပတ်သက်ပြီးဝန်ကြီးဦးရထွန်းနဲ့ဆွေးနွေးတဲ့နေရာမှာအပြန်အလှန်ညှင်းခုံရတာတွေရှိခဲ့တဲ့အတွက်ညော်မှန်းထားသလောက်အောင်မြင်မှုမရရှိခဲ့ဘူးလို့မြန်မာ channel list ကွန်ရဲ့အမှုဆောင် 7 day နှစ်စဉ်ထုတ်သတင်းစာသတင်းထောက်ချုပ်ကိုအောင်သူရကဆွေးနွေးပွဲအပြီးမှာ RFA ကိုပြောပါတယ်
ကျွန်တော်တို့ကဒီ right ကိစ္စတွေဟိုတရင်တော့တွေဒီကဖနေထောင်ချမှုတွေကိစ္စနဲ့ပြောတဲ့အခါမှာတော့ပြန်လည်ညရခွန်ရရှိသေးတဲ့အခါကျတော့ကျွန်တော်ထင်တော့တော့မထင်ဘူးပေါ့သူတို့ဘက်ကလည်းခုခံပြောဆိုတဲ့အပိုင်းတွေကလည်းရှင်းနေသေးတာ
ပြည်တော်စုဝင်ကြီးဦးရထွတ်ဟာမြန်မာ channel list ကွန်ရဲ့အဖွဲ့အပါအဝင်သတင်းမီဒီယာအဖွဲ့အစည်းတွေနဲ့လာစဉ်တွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာကျွန်တော် RFA သတင်းတော့မျိုးစော့ကိုပါ